ကိုဆက်လက်ပြီးတော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုရောက်နေတဲ့CNN သတင်းထောက်နဲ့အင်တာဗျူးလုပ်မိတဲ့ရန်ကုန်မြို့ကန်တစ်ချို့ကိုအာနာပိုင်တွေကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အကြောင်းစုံကတော့ကိုညံဝင်းအောင်ကပြောပြပေးပါပါ။CNN သတင်းဌာနရဲ့နိုင်ငံတကာရေးအကြီးအကဲသတင်းထောက်ကလာရီဆာဝတ်ကတောက်ကြနေမှာရန်ကုန်တိုင်းမင်္ဂလာတုံဈေးကိုတ Howard အဲ့ဒီနေရာကနေပြန်ထွက်သွားပြီးမကြခင်မှာပဲအာနာသိန်းကောင်စီရဲ့အရဲဝတ်ထောင်လန်းကြီးတွေကစီသူဖြိုးရှိုင်းရတနာဖြိုးတို့ကိုကားတွေကဆွဲထုတ်ဖမ်းဆီးသွားခဲ့ပြီးဈေးထဲမှာဈေးဝယ်နေတဲ့မန်နေဇာချီရှိုင်းကိုလည်းထပ်မံဖမ်းဆီးသွားကြောင်းထွက်ပြေးလွတ်မြောက်လာတဲ့သဒ္ဓဋ္ဌမြောက်တငယ်ချင်းဖြစ်သူကမိသားစုကိုဖုန်းဆက်အကြောင်းကြားခဲ့တယ်လို့မန်နေဇာချီရှိုင်းနဲ့ဆွေမျိုးတော်ဆက်သူတူက VOA ကိုပြောပါတယ
်သူတို့ကမောင်နှမ3ယောက်နဲ့တငယ်ချင်း1ယောက်နဲ့4ယောက်ပေါ့နော်သူတို့ဈေးသွားကြတာပေါ့သူတို့ကားရက်တဲ့အချိန်မှာ CNN ကရောက်လာတော့ဟိုအိုက်ကားလေးရက်ပြီးတော့လက်သုံးချောင်းထောင်ပြလိုက်တယ်တဲ့ဟောလက်သုံးချောင်းထောင်ပြလိုက်တဲ့အချိန်ကျတော့အဲ့ဟိုကသူတို့အင်တာလာဗျူးတွေပေါ့နော်အင်တာလာဗျူးတဲ့အချိန်မှာအဲ့ခုနကမန်နေဂျာကြီးဆိုင်ကတော့သူကမဗျူးဘဲနဲ့ဆင်းသွားသူကအရင်ကားရက်ပြီးဆင်းသွားတာကျန်တဲ့သုံးယောက်ကကားပေါ်မှာသူ့ကိုစောင့်နေခဲ့တာ
ဟုတ်ကဲ့
သူကပစ္စည်းလေးတစ်ခုခဏသွားဝယ်မယ်ဆိုပြီးဈေးထဲဝင်သွားလိုက်တာ
ဟုတ်ကဲ့
သွားလိုက်တဲ့အချိန်မှာကားပေါ်မှာခုနကသူ့တငယ်ချင်းရဲ့မောင်နှမ2ယောက်ရဲ့ပေါ့အဖမ်းခံတဲ့မောင်နှမ2ယောက်ကြံခဲ့တာကျန်ခဲ့တော့အကျန်ခဲ့တဲ့၃ယောက်ကိုဟိုကစီအန်အန်ကသူကကားတကားလေးဖွင့်ပြီးလက်သုံးချောင်းထောင်တော့လိုက်နေတယ်ဗျူးဗျူးတဲ့အချိန်မှာသူကတခွန်းတခွန်းပဲဖြေလိုက်တာတဲ့
ဟုတ်ကဲ့
သူကတော့ဖြေလိုက်တာနင်းကိုဒီဈေးကိုဘာလို့ခေါ်လာလဲသိလားပေါ့ဒီဈေးကဒါသူတို့ရဲ့စစ်တပ်ဈေးပါညာလောက်ပဲပြောလိုက်တာတဲ့သူကလည်းအင်္ဂလိပ်လိုအရင်ပြောတယ်တော့အဲ့ဒီအချိန်မှာစီအန်အန်ကလည်းထွက်သွားရောကားတကားကိုထူကြိုက်ပြီးအတွင်းဆွဲဖွင့်ပြီးရဝတ်တီသူတို့ဖမ်းသွားတယ်ပေါ့နော
်ဟုတ်ကဲ့မအ
ဲ့ဒီခုနကတငယ်ချင်းကတော့ရှေကန်းကိုမဲနေတဲ့အချိန်မှာနောက်ခံအစင်းပြေးသွားတယ်လို့ပြောတယ်အဲ့မှာသူကပုံဆောင်နေရနေပြီးတော့သူ့တငယ်ချင်းကိုမန်နေဂျာကြီးဆိုင်ကိုဖုန်းလမ်းဆက်တဲ့အချိန်မှာမန်နေဂျာကြီးဆိုင်ဈေးထဲမှာခုနစီအန်အန်ကအမျိုးသမီးနဲ့သွားထပ်တွေ့တွေ့ပြီးတော့သူ့ကိုအင်တာဗျူးကိုသူကဖြေလိုက်တယ်ဖြေလိုက်ခါမှာသူကတော်တော်ပြည့်ပြည့်စုံဖြေတယ်အခုနင်းနဲ့စကားပြောနေတဲ့အချိန်မှာငါတို့မလုံခြုံတော့ဘူးငါမောင်လေးနဲ့ညီမလေးကိုသူတို့ဖမ်းသွားပြီပေါ့ငါလုံခြုံဖို့နင်တို့ကူညီပေးပါဆိုပြီးအဲ့လိုမျိုးပြောတယ်အဲ့ဒါလည်းထည့်ပြောတယ်လို့ပြောတယ်သူ့တငယ်ချင်းကလည်းသူဖုန်းဆက်နေတဲ့အချိန်မှာကိုဘကကိုအင်္ဂလိပ်လိုဓာတ်ရိုက်ဘာသာပြန်နေတာသူကြားတယ်ပြီးတော့ဖုန်းချလိုက်တယ်ပေါ့နော်ဖုန်းချပြီးနောက်ပိုင်းသူတို့အဆက်သွေးပြတ်သွားတယ်တီးလိုက်တဲ့အချိန်မှာဈေးတင်းကပြောတဲ့အချိန်မှာအဲ့နောက်ဆုံးပြူတဲ့ကောင်မလေးလည်းပါသွားပြီပေါ့
ဒီသတင်းရေးသားနေချိန်အထိမင်္ဂလာရုံဈေးမှာဖမ်းဆီးခံရသူ3ဦးပြန်လည်လွတ်မြောက်လာတဲ့သတင်းတော့မကြားရသေးပါဘူးသူတို့ကိုလှိုင်းသားရစစ်ကြောရေးစခန်းမှာထိန်းသိမ်းထားတယ်လို့ရှေ့နေတွေကတဆင့်သိရကြောင်းဆွေမျိုးတော်ဆက်သူကပြောပါတယ
်ဟိုကားပေါ်မှာကားအမေးလေးနဲ့လီတပ်ပုံလေးတွေ့တာမှာတော့တတ်တယ်ရှင့်ဟုတ်ကဲ့အိမ်ကလူကြီးတွေကကြတော့ဘာအင်တာနက်မှမရှိတော့လေလုံးလုံးဆယ်ကြတော့ဘယ်မှလဲသွားကြည့်ဖို့အဆင်မပြေဖြစ်နေရောအားကြီးတော့မသိရအောင်ကားအမဲလေးနဲ့ကနှစ်ယောက်ရှင်သူ့ရဲ့မောင်လေးနဲ့ညီမအငယ်ဆုံးလေးအရင်းပါရှင်ဟိုအင်တာဗျူးတာတော့အမအကြီးဆုံးပေါ့နော်မန်နေဂျာကြီးဆိုင်ရတော့သူတို့အင်္ဂလိပ်လိုဒါရိုက်အင်တာဗျူးလိုက်တယ်လို့ကြားရရှင်ဟုတ်ကဲ့အဲဆိုရင်တာကကလေးတွေကိုနှိပ်ဆက်မှာတခုခုပေါ့နော်အခုကခေါ်သွားပြီးရင်ပြန်မရတော့တာကြီးဖြစ်တော့တော့အိမ်မှာလည်းဟိုသူတို့မောင်နှမအကုန်လုံးကပါသွားတာသွားဖြစ်သူအမေးတယောက်ပဲရှိရဲ့သူ့မိရတော့မင်္ဂလာလုံးဈေးထဲမှာပြီးရောင်းတယ်။အဲဖွားကြတော့ဘာမှမလုပ်တတ်ဘူးပေါ့နော်။ကလေး၃ယောက်လုံးပါသွားဆိုလေမေးရတော့ယူမီဝိုင်းဖြစ်နေကွာ။အားပေါ်က၂ယောက်ကအခုသတင်းပြောက်တယ်လို့ဖြစ်နေလို့လေ။အစီသူဖြိုးရယ်နောက်ပြီးတော့ကျမတို့ရှိုင်းရတနာဖြိုးရယ်နောက်သူ့နာမည်ကလေးစားကြီးရှိုင်းပေါ့သူတို့တမိသားစုလုံးပေါ့နော်မောင်မောင်၃ယောက်။ဟိုဟိုရှေ့နေတွေကိုလိုက်နေရပေါ့နော်လိုက်တော့သတင်းရတာတော့လိုက်တာရစစ်ကြောရေးမှလို့တော့ကြားတယ်၃ယောက်စလုံးဟုတ်။
အလားတူတောက်ကြနေတည်းအထက်မှာပဲဆယ်မိုင်ဈေးမှာ CNN သတင်းတောက် Clarissa Ward နဲ့အင်တာဗျူးပြောဆိုမိတဲ့နှစ်ဦးကိုလည်းအရဝတ်ထောင်လန်းရေးတွေကဆွဲခေါ်ဖမ်းဆီးသွားတာကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတွေ့ရပါတယ်ခင်ဗျာ